Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ။ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2022ခုနှစ်ဇန်နဝါရီ18ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 1925 30နဲ့ line length meter 190တို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါမက်ခင်ဖြူထွန်းတဲ့တူဒီနေ့ခြေတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ဒီနေ့ထူးခြားတာတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်အထက်လွှတ်တော်ကအမူကျမ်းကျသွားပါပြီဒေါ်ဆန်းစုကြည်အဂရိမှုတက်တော်ဒီနေ့ဥဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့တရားလူပြသက်သေထွက်ဆိုခဲ့ကြပါတယ်အမေရိကန်မှာတော့ J&J ကိုဗစ်ကာကွယ်ဆေးထက်Pfizer နဲ့ Moderna ကိုပို့ထိုးကြဖို့အကြံပြုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုရနိုင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ဒေါက်ခင်ကြီး Foundation အစောဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်တဦးတည်းကိုအာဂရီမှုနဲ့ပတ်သက်ပြီးဆွဲထားတဲ့အမှုနဲ့ရုံးချင်းမှာတော့
မိုင်းလာရေချော့ပေါ်ပြီးတော့ငားပြီးတဲ့အတွက်ကိုပြောဆွဲတာပေါ့နော်ဒေါက်ဆန်းစုကြည်ကတော့သူတို့တယောက်ကတော့ဒီသူတို့ Community Foundation ကမြေခါတဲ့ကိစ္စမှာသူတို့ပါဝင်ပတ်သေးတဲ့ကိစ္စတွေကိုသူသာထုတ်သွားတာပ
ါရှင်းနေသူပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အာဂျင်တီးနားတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာစစ်ကောင်းဆောင်တွေကိုတရားစွဲထားတဲ့အမှုအခြေအနေပါဝင်ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကော်ဒီနီးတဝိုက်မှာဒေသခံတွေကိုဘေးလွတ်ရာရှောင်ဖို့ဒေသခံတာဝန်ရှိသူတွေကသတိပေးထားတဲ့အကြောင်းစာတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အမတ်ခင်ပြည်တွေကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ရေးဆိုင်ရာဥပဒေပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီအမေရိကန်အထက်လွှတ်တော်မှမစ်စ်မက်ကော်နယ်ဦးဆောင်ပြီး2022ခုနှစ်ဘန်ဒါနှစ်အတွက်NDAA လို့တူကခေါ်တဲ့အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေပါမြမရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးတမရလက်မှတ်ရေးထိုးဖို့ပို့ပေးလိုက်ပါပြီမြမစစ်ကောင်စီဘော်ရေးယူဖို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလို့ပြည်သူ့ကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမဲ့ပြုအရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်ပါဝင်အောင်အထက်လွှတ်တော်မှမစ်စ်မက်ကော်နယ်ကဖြည့်ဆွတ်ထည့်သွင်းလိုက်တာပါမြန်မာဒီမိုကရေစီရေတောက်လျှောက်ထောက်ခံလာတဲ့မက်ကော်နယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩဇာကြီးတဲ့အထက်လွှတ်တော်မတ်တွေပေါင်းပြီးဒီမူကျန်းကိုတည်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်စေရေးနဲ့မျိုးသားပြန်လည်တည်မြဲရေးတို့ကိုလည်းထည့်သွင်းထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတောက်လျှောက်ထောက်ခံလာခဲ့တဲ့ Republican အထက်လွှတ်တော်ခေါင်းဆောင်မက်ကော်နယ်ကဒီဥပဒေကိုဥဆောင်လွှတ်ခွင့်ရလို့ခုံယူတယ်အမေရိကန်အနေနဲ့မဟာဗျူဟာမြောက်လက်တွေ့ကူညီနိုင်အောင်ပြင်ဆင်လိုက်တာပါလို့ဗိုလ်ရုံးနေ့ကကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်ဒီပြင်ဆင်ချက်အရအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးကူညီပေးအေဂျင်စီ USAID နောက်ဘန်ဒါယေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေအနေနဲ့ပါ NUG ဆွေးနွေးတဲ့ CDM လို့ရှားမှုကိုကူညီဆိုင်ရာပါဝင်အမေရိကန်မူဝါဒနဲ့လုံခြုံရေးညီမှန်းချက်တွေကိုလွှတ်တော်မှာလူကိုယ်တိုင်ရှင်းပြဖို့လည်းဒီထက်မှာထည့်ထားပါတယ်ခင်ဗျ
ရခိုင်တိုင်းတွင်ဒေါက်ကင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးချိန်မှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ပရမဆုံးအကြိမ်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါရယ်ဒီကနေ့ရုံးချိန်မှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုအကျဉ်းသားဝတ်စုံတွေဝတ်ဆင်ခိုင်းပြီးပရမဆုံးအကြိမ်ရုံးထုတ်ခဲ့တယ်လို့လည်းသိရပါရယ်ဒီဇင်ဘာလ6ရက်နေ့ကဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်ခုအတွက်ပြည်ထောင်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေနေထိုင်ဖို့အတိုင်းဝတ်ဆင်နေထိုင်ဖို့ထောင်အာဏာပိုင်တွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါရယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဦးရထက်ကဒေါက်ဆန်းစုကြည်ကိုအာဂတိမှုပုံမှန်55နဲ့ဆွဲဆိုခဲ့တဲ့ဒီအမှုကိုတော့တရလူစစ်ကောင်စီဘက်ကတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဒီဝန်ကြီးဟောင်းတဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။တရလူတက်တဲ့နှစ်ဦးကိုရှစ်နေရီဘက်ကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့လည်းသိရပါတယ်။တောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတရာစင်လောက်ရှိနေတဲ့အထဲမှာမှပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့သဘာဝဘေးပုံမှန်25အမှုတို့အတွက်တရားရုံးကအပြစ်ရှိရဆိုပြီးထောင်ဒဏ်6နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နှစ်မပြည့်ခဲ့မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ့တဲ့အကြောင်းကြေညာခဲ့ပါတယ်ရှင်။
အမေရိကန်ပြည်သူတွေအနေနဲ့ Johnson & Johnson ကိုဗစ်ကာကွယ်ဆေးထက် Pfizer နဲ့ Moderna ပို့ထိုးကြဖို့ American CDC ကြံပေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အကြောင်းရင်းကတော့ Johnson & Johnson ကာကွယ်ဆေးကြောင့်ဖြစ်တောက်ဖြစ်ခဲဖြစ်ပေမဲ့ဖြစ်လာခဲ့ရင်တခါတရံအသက်အန္တရာယ်ရှိတဲ့သွေးခဲမှုပြဿနာဖြစ်စေနိုင်လို့ပါလို့ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့လွတ်လပ်တဲ့သတင်းကြေညာပေးအဖွဲ့ကချက်တာရင်းနေ့ကပြောလိုက်တာပါ။American CDC ရဲ့ကာကွယ်ဆေးထိုးမှုဆိုင်ရာကြံပေးကော်မတီအနေနဲ့မနေ့ကအခုလိုတခဲနဲ့မဲခွဲအကြံပြုခဲ့တာဖြစ်ပေမဲ့နောက်ဆုံးညွှန်ကြားချက်ထုတ်ဖို့ကတော့ CDC အဖွဲ့ကိုယ်တိုင်ဆုံးဖြတ်ပေးအောင်ပါပါ GNG လို့တော့ခေါ်တဲ့ Johnson & Johnson ကာကွယ်ဆေးထိုးခဲ့သူတို့ချို့မှာသွေးခွဲမှုတွေနဲ့သွေးပြူဦးနည်းလာမှုတွေဖြစ်ခဲ့တာကိုအရင်တွေ့ထားခဲ့ပြီးအများစုကအသက်50ကျော်အမျိုးသမီးတွေမှာဖြစ်ခဲ့တာပါအမေရိကန်မှာအခုလိုသူခဲမှုကြောင့်အနည်းဆုံးလူ6သေဆုံးရကအန္တရာယ်ရှိတာအပြင်ဒီ GNG ကာကွယ်ဆေးက Pfizer နဲ့ Moderna လောက်ထိရောက်မှုမရှိဘူးလို့ CDC ကထုတ်ပြန်တာပြီးဖြစ်ပါတယ်။အခုလိုအချိန်မှာအိမ်မွေးတိရစ္ဆာန်တွေနဲ့တခြားတိရစ္ဆာန်တွေကိုလည်းကိုဗစ်ကူးစက်နိုင်တာမို့ရောဂါရှိသူတွေနဲ့ထိတွေ့မှုရှောင်ပေးတင်တယ်။ဒါပေမဲ့တိရစ္ဆာန်တွေမှာဖြစ်ရင်တော့ပြင်းထန်မှုမရှိပါဘူးလို့အမေရိကန်ကျန်းမာရေးအရှိတွေကပြောနေပါတယ်ခင်ဗျ။
ကမ္ဘာ့တစ်ဝက်ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့သူတွေများလာပြီမဲ့လို့လဲကိုဗစ်မျိုးကွဲသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်ဒီရောဂါအဆုံးသတ်မဲ့အခြေအနေမှေးမိလာပါတယ်2021ခုနှစ်ကုန်ဆုံးကာလမှာပဲဥရောပမှာအိုမီကရွန်ကိုဗစ်မျိုးကွဲသစ်တွေကူးစက်နေပါတယ်ဇန်နဝါရီလမှာတော့ဗြိတိန်မှာအယ်လ်ဖာမျိုးကွဲပထမဆုံးကူးစက်တာကိုတွေ့ရပြီးဇန်နဝါရီလကုန်မှာတော့ကမ္ဘာမှာလူအသေဆုံးမှုအများဆုံးရှိခဲ့ပါတယ်ဒါကြောင့်နေအိမ်တွေမှာပဲနေကြဖို့ဗြိတိန်ဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တယ်လို့ Pfizer ကာကွယ်ဆေးတွေလည်းအကြီးအကျယ်ဖြန့်ဖြူးခဲ့ပါတယ်မတ်လအတွင်းဥရောပတလွှားမှာတော့ကိုဗစ်တတိယလိုင်းကူးစက်မှုကြောင့်လူအများပြားသေဆုံးခဲ့ရပြီးအစိုးရရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်နှေးကွေးလို့လည်းဆိုပြီးတော့လည်းဆွဆွဲပြောဆိုကြပါရစေ။တချို့နိုင်ငံတွေမှာလည်း AstraZeneca ကိုဗစ်ကာကွယ်ဆေးဟာသွေးကြောပိတ်ဆေးတဲ့ဆိုပြီးတိဆေးကိုမသုံးဖို့ရက်ဆိုင်ခဲ့ပါရစေ။ဒါပေမဲ့လည်းဒါဟာမမှန်ကန်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရစေ။2021နှစ်လမှာတော့ကိုဗစ်ကူးစက်မှုကိုတစုံတရာထိန်းချုပ်နိုင်တာကြောင့်လုပ်ငန်းတွေအတော်များများပြန်လည်ဖွင့်လှစ်ခဲ့ပေမဲ့လို့လေစောင်းဦးရာသီမှာအိန္ဒိယကနေစားခဲ့တဲ့ Delta မျိုးကွဲဟာဥရောပကိုပါရောက်လာခဲ့ပြီးကပ်ရောဂါဗဟိုချက်မှအဖြစ်တောင်း WHO ကကြေညာခဲ့ရပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးကြောင့်ကူးစက်မှုတွေများပေမဲ့လို့လေသေဆုံးမှုနှုန်းကတော့နည်းပါတယ်။နိုဝင်ဘာလမှာတော့တောင်အာဖရိကမှာစတင်တွေ့ရတဲ့ Omicron မျိုးကွဲသစ်ကိုတွေ့ခဲ့ရပြီးတဲ့နောက်အခုအခါမှာဒီမျိုးကွဲဟာဥရောပနဲ့ကမ္ဘာတစ်လွှားကိုပြန့်နှံ့နေပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်း953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးကိုယ့်သဘောနဲ့ကိုယ်တခြားသူတွေနဲ့ပူးပေါင်းညီနိုင်မှုမရှိရင
်
မကာကွယ်နိုင်တော့ဘူးလို့သတိပေးလိုက်ပါတယ
် Coming clear that vaccines alone will not eradicate the pandemic. Vaccines are averting hospitalization.
ကိုဗစ် -19 ရောဂါပျောက်ပြတ်မသွားပါဘူး။ကာကွယ်ဆေးတစ်ခုတည်းနဲ့ဒီကာယောဂါဆိုးကြီးကိုအပြီးသတ်မတိုက်ဖြတ်နိုင်ဘူးဆိုတာရှင်းပါတယ်။ကာကွယ်ဆေးထိုးနိုင်တဲ့သူအများစုအတွက်ဆေးရုံတက်ရတာသေဆုံးတာတွေမဖြစ်စေတော့တာယောဂါပြန်ပွားမှုနှစ်အောင်လုပ်နိုင်တာတွေကတော့ဟုတ်ပါတယ်ဒါပေမဲ့ကုသမှုလုံးဝကျသားတာမျိုးတော့မဟုတ်ပါဘူးလို့အထွေမှုချုပ်ဂူတာရက်စ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကပြောလိုက်တာပါဒါအပြင်ကာကွယ်ဆေးရရှိမှုမညီမမျှဖြစ်စေကနောက်ကာကွယ်ဆေးထိုးဖို့နောက်တွန့်ကြတာတွေနဲ့ပေါ်ပေါ်ဆက်ဆက်နေထိုင်မှုတွေကြောင့်ကိုဗစ်မျိုးကွဲသစ်တွေပေါ်ခြင်းတိုင်းပေါ်လာနေပြီးကုသမှုတွေကဆက်ရှိနေရတာလို့လည်းအထွေမှုချုပ်ကနှစ်ကုန်မေကုန်မှာအလေးနဲ့ပြောခဲ့ပါတယ်ခင်ဗျ
ဂျပန်နိုင်ငံအိုဆာကာမြို့ကဆေးရောဂါကူးစက်ခံတစ်ခုမှာဒီကနေ့မိလောင်တာကြောင့်လူ28ယောက်ထက်မနည်းသေဆုံးနိုင်ပွဲရှိနေပါတယ်။ဒီမိလောင်ကျွမ်းမှုဟာရှို့မီဖြစ်နိုင်တယ်လို့တန်တရားရှိတဲ့အတွက်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့လည်းမီဒီယာတွေကပြောပါတယ်။မိလောင်ကျွမ်းမှုကြောင့်28ယောက်ထက်မနည်းနှလုံးရက်သွားတယ်လို့အိုဆာကာမိသက်ဌာနကရိုက်တာသတင်းဌာနကိုပြောတာပါ။ဂျပန်နိုင်ငံမှာသေဆုံးတဲ့ဆိုတာကိုတရားဝင်အတိမပြုနိုင်သေးခင်မှာနှလုံးရက်တက်နေဆိုတဲ့အသုံးအနှုန်းကိုသုံးလို့ရှိပါတယ်။ဒါ့အပြင်နောက်ထပ်တယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အစာဟိရုပ်တံသတင်းဌာနကတော့လူ20ထက်မနည်းသေဆုံးတယ်လို့အတည်ပြုတဲ့အကြောင်းကိုရိုက်တာသတင်းမှာဖော်ပြပါရရှင်
။ဖိလစ်ပိုင်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်မှုကြောင့်အနည်းဆုံး3ယောက်ထက်မနည်းသေဆုံးထားပေမဲ့ဒီထက်ပိုများလာမှာကိုတော့အရာရှိတွေဆိုရင်နေကြပါလေ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းကျွန်းပြည်နယ်တွေမှာတနအီမိုင်160ကျော်လေတိုက်နှုန်းနဲ့မနေ့ကတိုက်ခဲ့တဲ့ဒီမုန်တိုင်းကြောင့်ရေကြီးလာပြီးရွာသားပေါင်း3သိန်းကျော်ထွက်ပြေးတချို့ခေါမိုးတွေပေါ်နေခဲ့ရကကယ်ဆေးရေးသမားတွေကဝိုင်းကူပေးနေကြတာပါ။ရိုင်းလိုမြည်ပေးတဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေလဲကလျှက်စစ်မီတွေပါပြတ်တောက်သွားခဲ့ပြီးဒ ကယ်ဆယ်ရေးလုပ်ငန်းတွေပိုခက်ခဲရုန်းကန်နေရတယ်လို့အရာရှိတွေကဆိုပါတယ်။နိုင်ငံလေပိုင်းအီလီယိုလီယိုမြို့တော်ဝန်ဂျယ်ရီတန်နက်ကသူ့ဘဝတစ်ချောင်းအခုလောက်လေးတိုင်နှုံးပြင်းထန်တဲ့မုန်တိုင်းမျိုးမကြုံခဲ့ဘူးလို့ AP သတင်းဌာနကတရံတော်ပြောခဲ့ပါတယ်ခင
်ဗျ။အာဂျင်တီးနားနိုင်ငံဘွေနိုအဲရီစ်ပြည်နယ်အစီစာလေးစိတ်မှာကဘာကျော်ပေါ်လို့သမာဒီယေဂိုမူရာနာရဲ့ပုံတူသူ့ရဲ့အတိုင်းရုပ်ထုကိုမနေ့တုန်းကဖွင့်လှစ်လိုက်ပါတယ်။သုံးဖက်မြေပုံနှိပ်နီးပညာနဲ့El Sopuero Argentina 2000 ကုမ္ပဏီကတာဝန်ယူပြီးတော့ထုတ်လုပ်ထားတာပါ။မာရာဒိုနာရဲ့ရုပ်ထုနဲ့အာဂျင်တီးနားလေးစိတ်ကနေခီးသည်တွေကိုကြိုရတဲ့အတွက်သူ့ကိုအားပေးတဲ့ဘောလုံးဝါသနာရှင်တွေပျော်ရွှင်နေကြပါတယ်။မာရာဒိုနာဟာ1986ခုနှစ်ကမ္ဘာဖလားကိုဘူဆွဲအောင်လုပ်ပေးခဲ့ပြီး1990ကမ္ဘာဖလားမှာဖိုင်နယ်အထိရောက်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့သူပါ။သူဟာဘာစီလိုနာ၊နာပိုလီ၊ဆဗီးနဲ့ဘူကာဂျူနီယာအသင်းတွေအတွက်ကစားပေးခဲ့ပြီးတော့တက်တန်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတစ်ယောက်လည်းဖြစ်ပါတယ်။2020ခုနှစ်နိုဝင်ဘာလကအုံနာခွဲစိတ်ကုသအပြီးနေအိမ်မှာအနားယူနေတဲ့အချိန်မှာပဲရုတ်တရက်နှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မတ်ခင်ဖြူထွေးတို့ချင်ညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒါရက်ဆက်ပြီးတော့ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာစစ်ကောင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့အာဂျင်တီးနားနိုင်ငံမှာတရားစွဲထားတဲ့အမှုအခြေအနေကိုပြောပြပေးကြပါမယ်။အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အာဂျင်တီးနားတရားရုံးမှာစစ်ကောင်းဆောင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့အမှုဖွင့်ထားတာတွေတဲ့အမှုအတွက်ကိုဒီတပ်တွေအထောက်ထားတွေပို့ပြီးတော့အားကောင်းစေတယ်ဆိုပြီးတော့ရိုဂျာအဖွဲ့ခေါင်းဆောင်က VOA ကိုပြောပါတယ်။အာဂျင်တီးနားနိုင်ငံမြို့တော်ဘွေနိုဇာရစ်ကတရားရုံးမှာခြားသာပြည်နေ့ဒီဇင်ဘာ16ရက်နေ့ကဗြိတိန်ခြေစိုက်မြန်မာရိုဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုတိုင်ထွက်ဆိုချက်ပေးခဲ့တာကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကိုတိုင်ထွက်ဆိုချက်ပေးခဲ့တဲ့ဦးထွန်းခင်ကတော့အရင်စစ်ဆိုးရလက်ထက်1990ခုနှစ်တွေတဝိုက်ကသူကိုယ်တိုင်နိုင်ငံသားအဖြစ်ပြိပင်ခံခဲ့ရတာဖိနှိပ်ခံခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုတရားရုံးမှာတင်ပြခဲ့တယ်လို့ VOA ကပြောပါတယ်။ဒါအပြင်တရားလိုအဖြစ်အမှုဖွင့်ထားတဲ့မြန်မာရိုဟင်ဂျာအဖွဲ့အနေနဲ့2019ခုနှစ်ကရိုဟင်ဂျာရွာတွေကိုနယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကအင်အားသုံးဖိနှိပ်ခဲ့တဲ့အခြေအနေတွေကိုလည်းတင်ပြခဲ့ကြောင်းဦးထွန်းခင်ကအခုလိုပြောပါတယ
်ယွာပေါင်း380မီးရှို့ခဲ့ပြီးတော့အထူးသဖြင့်တူလာတူလီမုံမူယွာဘူဒါပြင်းယွာပြီးတော့ကျူပြင်းဆိုတော့ဒီလိုယွာတွေရောတခြားယွာတွေအများကြီးပါပေါ့နော်ရိုဟင်ဂျာအမျိုးသမီးတွေကအများကြီးမတင်ကျင်ခဲ့တာတို့ထောင်ပေါင်းများစွာရိုဟင်ဂျာအမျိုးသမီးတွေကိုမတင်ကျင်ခဲ့တဲ့ပြီးတော့ရိုဟင်ဂျာယောက်ျားလေးတွေကိုဆိုရင်လေလီဘီတက်ဖြတ်ခဲ့တယ်ရိုဟင်ဂျာခလင်းငွေတွေကိုအရှင်လက်လက်မီးရှို့ခဲ့တယ်ပြီးတော့ရိုဟင်ဂျာလူကြီးပိုင်းရိုဟင်ဂျာတွေဆိုရင်အများကြီးအိမ်ထဲမှာမီးလောင်တဲ့အချိန်မှာအိမ်ထဲကနေပြေးပေးရတော့သူတို့ကိုထွက်ခွေမပေးဘဲနဲ့အရှင်လက်လက်မီးရှို့ခဲ့တာတွေပါဒီအဲ့ဒါတွေကိုကျွန်တော်သေသေးရှာရှာအသေးစိတ်ကိုကျွန်တော်တွေ့ဆုံခဲ့ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာပထမဆုံးသက်သေဖြစ်တဲ့ဦးထွန်းခင်ရဲ့ထွက်ဆိုချက်တွေဟာအလွန်အရေးကြီးကြောင်းမြန်မာရိုဟင်ဂျာအဖွဲ့အစိုးရအရှင်ကြီးသောမတ်စ်ကင်တာနာက VOE ကိုပြောပါတယ
် What's very important moment
ဒီထွက်ဆိုချက်ပေးတဲ့အချိန်ဟာတော်တော်လေးကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ရမှာတတ်တည်အဖြစ်ပထမဆုံးထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်အရန်လဲအရေးကြီးပါတယ်။ဦးထွန်းခင်ထွက်ဆိုချက်ပေးတဲ့အချိန်ဟာတနအိခွဲလောက်ကြာပါတယ်။နောက်ပြီးသူထွက်ဆိုချက်ပေးသမျှကိုတရားရုံးကမှတ်တမ်းတင်ထားပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။ဒါအပြင်စစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကလက်ခံစစ်ဆေးနေတဲ့အလားအလာမှာလည်းမျှော်လင့်ချက်တွေအများကြီးရှိနေကြောင်းမစ္စတာကင်တာနာကပြောပါတယ်။
We have a lot of expectations actually
တကယ်တော့ဒီအမှုကိုအယူခံတရားရုံးကစုံစမ်းစစ်ဆေးအမှုဖွင့်ဖို့ဆုံးဖြတ်ပြီးရက်အနည်းငယ်ကြာမှာအခုလိုတက်တည်ထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးကဒီအမှုကိုတော်တော်ကိုမြ мян ဆန်ဆန်ကင်တွယ်နေတယ်လို့ကျွန်တော်မြင်ပါတယ်။ ဒါ့အပြင်မြန်မာနိုင်ငံမှာပြစ်မှုကျူးလွန်တယ်ဆိုတဲ့အထောက်အထားတွေပိုးပြီးရဖို့သူတို့စူးစောင်းနေတယ်လို့လည်းတရားရုံးကကျွန်တော်တို့ကိုပြောပါတယ်ဒါကြောင့်တရားရုံးကဆုံးဖြတ်ချက်ချဖို့အချိန်ကြာမယ်လို့ကျွန်တော်မထင်ပါဘူးမဝေးတော့တဲ့အနာဂတ်မှာတရားရုံးဘက်ကခိုင်မာတဲ့ဆုံးဖြတ်ချက်ရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါအာဂျင်တီးနားတရားရုံးမှာဖွင့်ထားတဲ့အမှုအတွက်သူတို့တင်ပြထားတဲ့အဓိကတရားခံအမည်စင်းတွေတဲ့အရင်ဆုံးစတင်စစ်ဆေးမဲ့သူတွေထဲမှာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဗိုလ်ချုပ်အောင်ကျော်စောဗိုလ်ချုပ်မောင်မောင်စုတပ်မဟာ33ကဗိုလ်မှူးချုပ်အောင်အောင်တပ်မ69ကဗိုလ်မှူးချုပ်တန်းဦးတို့ပါဝင်တယ်လို့ဦးထွန်းခင်ကပြောပါတယ်ဒါပြင် WIWM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရအဖွဲ့ကနေမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့စုဆောင်းထားတဲ့အချက်လက်တွေကိုအာဂျင်တီးနားတရားရုံးကိုပံ့ပိုးပေးသွားဖို့ရှိကြောင်းလည်းဦးထွန်းခင်ကပြောပါတယ်။ဒါကြောင့် WIWM ကပေးမဲ့အချက်လက်တွေနဲ့အတူသူတို့တရားစွဲဆိုထားတဲ့အမှုမှာနောက်ထပ်စစ်ဖက်တာဝန်ရှိသူတွေရဲ့အမည်စင်းတွေကိုဆက်ပြီးထည့်သွင်းသွားဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုလုပ်ရက်တွေဟာသူတို့စွဲထားတဲ့အမှုတွေအတွက်တပ်တွေတွေအဖြစ်ပုံမှုခိုင်မာစေကြောင်းလဲဦးထွန်းခင်ကပြောပါတယ
်။ဒီအမှုကကျွန်တော်တို့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အမရဲ့စွဲထားပေမဲ့တကယ်တမ်းကအခုပုံပြီးအားကောင်းတာတခုကကြတော့ဒီစစ်တပ်က2020 February 1ရက်နေ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာအခုဆိုရင်စစ်တပ်ကိုစစ်တပ်အာဏာသိမ်းမှုကိုဆန္ဒပြနေတဲ့ကျွန်တော်တို့ညီငယ်ညီမငယ်တွေရယ်ပြီးတော့ PDF ပြီးတော့တခြားဒီစစ်အာဏာသိမ်းကိုစစ်အာဏာသိမ်းမှုကိုဆန္ဒပြပြီးတော့ protester တွေပေါ့နော်စစ်အာဏာသိမ်းမှုကိုဆက်နေတဲ့လူတွေကိုဒီညဖဲလိုက်မနဲ့ပြမနဲ့ဒီညဖဲပြီးတော့နောက်နေ့မနဲ့အလောင်းပို့လိုက်ဒီလိုဟာတွေကလေသူတို့ကဒီတည်တွေလေးရထားတယ်အဲ့ဒီအတွက်ဒီကိစ္စကတော်တော်လေးအားကောင်းတဲ့အနေထားမှာရှိတယ်
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်ကိုကုလသမဂ္ဂတရားရုံး ICJ က2019ခုနှစ်ခရဲကလက်ခံစစ်ဆေးနေတာဖြစ်ပေမဲ့အခုအမှုကတော့နိုင်ငံအနေနဲ့ရင်ဆိုင်ရတာမဟုတ်ပေရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတဦးချင်းစီကိုတရားစွဲတာဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် This caseIn Argentina is the first case where
Argentina မှာဆွဲထားတဲ့အမှုကတော့တာဝန်ရှိသူတဦးချင်းစီကိုတရားရုံးကနေအပြစ်ပေးဆုံးဖြတ်နိုင်တဲ့ပထမဆုံးအမှုဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့သူတွေကိုဖမ်းဆီးဖို့အမိန့်ချမှတ်နိုင်ပါတယ်။ဒါမှမဟုတ်နိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဝရန်ထုတ်ပြီးတော့ပြင်ပနိုင်ငံထွက်တဲ့ခီးစင်တွေမှာဖမ်းဆီးဖို့အမိန့်ပေးနိုင်ပါတယ်။ဒါမှမဟုတ်ရော်ကြေးပေးဖို့ဒါမှမဟုတ်ဒီချက်အားလုံးကိုကြားခံဖို့အမိန့်ပေးနိုင်ပါတယ်။ဒါကြောင့်လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုသို့မဟုတ်လူမျိုးတုံးတပ်ဖြတ်မှုသို့မဟုတ်လူသတ်မှုညှဉ်းပန်းနှိပ်စက်မှုသို့မဟုတ်အခြားဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုစတာတွေဖြစ်ပွားခဲ့တယ်လို့အာဂျင်တီးနားတရားရုံးကတွေ့ရှိခဲ့မယ်ဆိုရင်ကျူးလွန်ခံရသူတွေအတွက်နောက်ဆုံးမှာတော့တရားမျှတမှုစတင်ရရှိတော့မှာဖြစ်ပါတယ်လို့ပြောသွားတာပါအခုလိုအာဂျင်တီးနားတရားရုံးကအမှုကိုစတင်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့မြန်မာစစ်တပ်ကတရားဝင်သဘောထားတုံ့ပြန်တာမရှိသေးပေမဲ့2019ခုနှစ်ကရိုဟင်ဂျာတွေကနေအမှုကိုစတင်လျှောက်ထားချိန်မှာတော့သူတို့ဘက်ကခုခံခြေပါဖို့မရှိကြောင်းမြန်မာစစ်တပ်ကအရင်ကပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးစောင့်ရွက်သွားမှာဖြစ်ကြောင်းလည်းကြေညာထားပါတယ်ရှင
်။အာဂျင်တီးနားတရားရုံးမှာမြန်မာစစ်ကောင်းဆောင်တွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒေါန်ဆန်းစုချီကိုတရားစွဲထားတဲ့အမှုအခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ရန်ကုန်တိုင်းအတွင်းဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မီနီယာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တယောက်ထဲကိုဆွဲဆိုထားတဲ့အဂရိအမှုရဲ့ဒုတိယမြောက်ယုံကျိန်းမှာတော့တရလိုစစ်ကောင်စီရဲ့တပ်သေးအနေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးအောင်တဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြတယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ွက်ကပြောပါရယ် Tine Yongje Madon San Suji Net Doctor Mu on the Go, Tong Wusson Nego, Wusson Savi, Yong Toke, Lule Sovare. Tine Yongje Chini, Titayat Miago, Yangonga Lare, Dringo, Chigan Bido, Masumonga, Piopia Pima Pibare, Kamia.
Shangong Dine Dima, Dokinji Foundation Dre, Asa Unem, Yinia Yayu Mune Padabi, Shangong Dima, Nanganoi Diming Abugo, Dong San Suji, Urego Suezu Tare, Agari Mugo, Dila Sobainunga, Nebido, Tudia Yoma, Satin, Yangshui Sisi Girawa, Digane Maro, Dudia Jin, Yongje Inine, Sisi Jana Kebare. Dilo Sisi Jana Yamaro, De Yellow Sikonsi, Daddy Inine, Yangong Dine Winji Joha, Upio Mindine, Yangong Dine Winji Hound Upia De, Donila Joru, Layout Trasu Kede, Lucini to Uga Pio Biabare.
ဒီဟိုကကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကြီးအဲဒေါခင်ကြီးဖောင်ဒေးရှင်းကဒီရောရုံးငန်းအဖွဲ့မှုတွေကိုမှတ်ချောက်တဲ့တကယ်တို့ရေးတာကမြင်းနဲ့အိမ်ကိုလေးတည်တဲ့မှာရှစ်ချောက်အိမ်ကတည်တဲ့မြင်းနဲ့အိမ်ကိုကျွန်တော်ကငါတော့ဒေါခင်ကြီးဖောင်ကြီးကငါလာပေါ့အဲငါနဲ့ငါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအားဆွဲလာပေါ့ဗျာဟိုကငါငါရဲ့ငါနဲ့ပတ်သက်ပြီး စားဖြစ်တာပေါ့ကျွန်တော်တို့ကစားပြန်ပြီးတင်လာနေကုန်ပြီတော့ကုန်ပြီးွားတယ်ကုန်ပြီးွားတယ်နော်အကုန်လုံးပြီးပြန်သွားပါတယ်ဟုတ်ကျွန်တော်တို့နာမည်ကွန်တိန်နာမှာအဲဒီမှုမဖြစ်ဘူးကြအမှုနံပါတ်3နဲ့4နဲ့ပဲဖြစ်ပါတယ်
ရန်ကုန်တိုင်းတွင်းမှာဒေါန်ဆန်းစုကြည်ရဲ့နေအိမ်ခြံဝင်းသားမှာဒေါခင်ကြည်ဖောင်ဒေးရှင်းအတွက်အစာဦးနဲ့မြေနေရာရယူခဲ့တာမှာအာဂရိလိုက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဥယျာဉ်ထက်ကတရက်လိုလုပ်ပြီးဒေါန်ဆန်းစုကြည်ကိုအာဂရိအမှုပုံမှန်55နဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့တရက်လိုပြတက်သေးနှစ်ဦးဖြစ်တဲ့ဦးဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့ကိုနှစ်ဖက်ရှိနေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြပါတယ်ထောင်အနာပိုင်းတွေကအမှုကြားနာပွဲတွေတက်ရောက်တဲ့အခါမှာဝစ်စင်ဖို့ထောင်ဝစ်စုံတွေပေးဖို့ကဲပြီးတဲ့နောက်မှာတော့ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ဟာထောင်ဝစ်စုံဝစ်စင်ပြီးရုံထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ကဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်မှုအတွက်ပြစ်ဒဏ်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေရဲ့နေထိုင်မှုအတိုင်းဝစ်စင်နေထိုင်မှုထောင်အနာပိုင်းတွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။
အဲ့တော့လည်းခဲ့တာတော့မရှိပါဘူးကျွန်တော်တို့ဟိုဟာလေအန်တီကအဖြေအောင်လေးပေါ့အောက်ကယောဂီအောင်ကိုထားပါဗျဟုတ်ကဲ့ဒေါက်တာဦးမျိုးအောင်ကအောက်ကအောက်ကအပြာလုံးကြီးရဲ့ပြာပေါ့အပြာနုလေးပေါ့ဗျအဲ့ဒီပေါ့ဒီမှာစိတ်တန်ချတဲ့စိတ်တန်ချလိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဟာပေါ့အဲ့စိတ်တန်ချတဲ့အချင်းဦးတီးရည်ပေါ့အဲ့ပုံစံသတ်မှတ်ထားတဲ့ပုံစံလေးအဝိဇ္ဇာလေးဝေ့ရတယ်ဗျအဲ့လိုကြောင့်ဝေ့ရတာစိတ်တန်ချတာနေတဲ့ဟိုဟာပေါ့နော်တို့ရဲ့အချင်းသားသဘောဖြစ်သွားတာပုံစံလေးအဲ့တော့တမန်ရဲ့ပုံစံဝေ့ရတာပါ
ဒီကနေ့ယုံချင်းမှာတော့အဲ့ဒီအမှုတစ်ခုတည်းကိုပဲစစ်ဆေးခဲ့တာပါအရင်တောက်ကြနေတိုင်းစစ်တဲ့နေပြည်တော်မှာဆွဲတဲ့အာဂရိအမှုလေးကိုတော့စစ်ဆေးကြားနာခြင်းမရှိခဲ့ပါဘူးစစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲရဲ့အသေးစိတ်ကိုတော့မသိရပါဘူးဒီလအတွင်းရုံးပိတ်ရက်တွေကလည်းဇက်တိုက်ရှိနေတာမို့နောက်ထပ်ယုံချင်းကိုလာမယ့် January 9ရက်နေ့မှာပြန်လည်စစ်ဆေးဖို့တရားရုံးကယုံချင်းပေးခဲ့ပါတယ်လာမယ့်ယုံချင်းမှာတော့နေပြည်တော်ကအာဂရိအမှု၄မှုတွေကနှစ်မှုကိုကြားနာသွားဖို့ရှိပါတယ်ကနဦးနေပြည်တော်မှာဆွဲဆိုထားတဲ့အာဂရိအမှု၄မှုကတော့လရောင်တော့စိုက်ပျိုးတမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လရောင်တော့စီမံကိန်းတွင်နေထိုင်မှုနေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရိမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံယူခဲ့တယ်ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုလို့ဖြစ်ပါတယ်။ရန်ကုန်ကအာဂရိမှုကိုစတင်စစ်ဆေးနေတာမို့နေပြည်တော်အာဂရိမှုတွေရဲ့ကြားနာစစ်ဆေးမှုပိုင်းကိုတော့ပြီးခဲ့တဲ့ရက်ချင်းမှာကလေးကရထားခဲ့တာဖြစ်ပါတယ်။ဒီတစ်ပတ်နဲ့ပါဆိုရင်စစ်ဆေးကြားနာမှုကိုမလုပ်နိုင်တာကတော့ယုံချင်းနှစ်ချင်းရှိသွားပြီဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနောက်ထပ်အာဂရိမှုတွေနဲ့တိုးပြီးတရားစွဲဆိုဖို့လှုပ်ထားတာတွေလည်းရှိပါသေးတယ်။အဲ့ဒါကတော့သဘာဝဘေးရန်မုံငွေတွေကနေရဟရင်ငှားရမ်းဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါစစ်ကောင်စီရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကရဲစခန်းမှာထပ်ပြီးတော့အမှုဖွင့်ထားပေမဲ့တပ်ဆိုင်ရာရှေ့နေတွေနဲ့ကရယကန်စီစီဒီအမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့လည်းသိရပါဗျ။နောက်ပြီးတော့နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးထပ်တိုးတရားစွဲဆိုဖို့ပြင်ဆင်ထားတာရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတဒါဇင်လောက်ရှိပါတယ်။အဲ့ဒီတည်းကနေပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှု
ပြပြအောင်လှုပ်ဆောင်မှုပုံမှန်99ခါဝေးမှုနဲ့တဘာဝဘေးရန်ရဲ့ပုံမှန်25အမှုတို့အတွက်တရားရုံးကနေအပြစ်ရှိတယ်လို့ဆိုပြီးထောက်နဲ့၄နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲ့ဒီလိုပြစ်ဒဏ်၄နှစ်ချမှတ်ပြီးတော့24နှစ်မပြည့်ခင်မှာပဲစစ်ကောင်စီဘက်ကပြစ်ဒဏ်ထပ်ဝဲလျှော့ပေါ်ကြောင်ကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့ဒီမှာတော့ဆက်သွယ်ရေးဥပဒေပုံမှန်ပုတ်ကုံတင်းကုံဥပဒေတို့နဲ့တရားစွဲဆိုထားတဲ့အမှုအတွက်အပိသက်အမိန့်ချမှတ်ဖို့ရှိပါတယ်ရှင်
။တောင်ဆန်းစုကြည်ရဲ့အမှုယုံကြည်ဒီနေ့နောက်ဆုံးအခြေအနေကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကရင်ပြည်နယ်မြဝတီခရိုင်လေးကေကောကြည်ရဘက်ကတိုက်ပွဲနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကရင်ပြည်နယ်မြဝတီခရိုင်တဲကလေးကေကောနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNU အပါအဝင်ဥပပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လေးကီကောအပါဝင်ရွာလေးရွာအနေနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြဖို့ကြေးရွာတာဝန်ရှိသူတွေဘက်ကအသိပေးခဲ့ပါတယ်။တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ထိုင်းဘက်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်ဒုက္ခသည်2000အထိလည်းရှိလာပြီဖြစ်ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။တရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာလေးကီကောမြို့တည်တဲ့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွှတ်တော်အမတ်နှစ်ဦးပါဝင်တက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးရာကနေဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲဆက်ဖြစ်နေတဲ့အတွက်လေးကီကောအပါအဝင်ရွာလေးရွာကပြည်သူတွေဘေးလွတ်ရာကိုတန်းရှောင်ရဖို့ကျေးရွာတာဝန်ရှိသူတွေဘက်ကဒီကနေ့မှသတိပေးခဲ့တယ်ဆိုပြီးထွက်ပြေးတန်းရှောင်နေတဲ့ဒေသခံရွာသားတဦးကပြောပါတယ်
။12နိုင်နောက်ပိုင်းကိုသူတို့ခြားကြတော့မယ်။အဲ့ဒါကြောင့်မလို့အသေးနံရွှေ့ခိုင်းတာမေထော်တလေးရဲ့အဲဖီမေဝါခီရဲ့ဖလူဒီဟိုနေမော်လေးကီကောအဲအဲ့လိုမျိုးဗာလဲပဟိကလောအဲ့ဒီလေးရွာလုံးလေအဲ့ဒီလေးရွာရွာလေးရွာကိုအသေးနံရွှေ့တာဒီနေ့အဲ့ဒါလူကတော့နဲတာမဟုတ
်ဘူးမြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာလေးကီကောထဲမှာတိုက်ပွဲတွေဖြစ်တဲ့အတွက်လက်နက်ကြီးထိမှန်နိုင်တဲ့အနီးအနားကကြေးရွာတွေလည်းထွက်ပြေးတန်းရှောင်နေရပါတယ်ဒီကနေ့ထိထိုင်းဘက်ချမ်းကိုဒေသခံတွေထွက်ပြေးတန်းရှောင်နေရစေမို့လူဦးရေကတော့ညနေပိုင်းထိ2000ကျော်ရှိနေပါပြီစစ်ဘေးရှောင်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပါတယ
်အတီကြတော့မရဘူးနေ2000ဝန်းကျင်သောတာရောက်နေပြီပေါ့ဆိုတော့အခုဟိုဘက်ရှင်မဆင်မဆင်မကတော့တော်တော်များများတော့ရှိသေးတယ်ပြည်သူတွေကလည်းတရားတဏီကြီးပြင်းနေရတဲ့ခါကျတော့ပြင်းနေမှာဘယ်လောက်ဆိုတာတော့အတိအကျတော့ပြောလို့မရဘူးဒါပေမဲ့လည်းသူတို့ဒီလေးကစ်ကိုကြောက်ဖြစ်တဲ့တိုက်ပွဲမှာဆိုလို့ရှိရင်တစ်ပြေးတစ်ချက်နေရတဲ့ဒီလိုပြည်ရည်ပြည့်ခမှန်ရှင်ကတော့ငါသာအောက်လို့တော့ကြာတိရပါတယ်ခင်ဗျာဟုတ်အခြေကလာချက်လာလေနော်ဒီအခုဖြစ်ချင်းစာနာရိတ်ကနဲ့နေထိုင်မှုတွေ့ရတော့အခြေချင်းပုံစံမှစီမံလာနိုင်တယ်ခင်ဗျာ
လေးကီကောမှာတိုက်ပွဲတွေဖြစ်နေတယ်လို့ KNU တပ်မအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတာပါဒီအတွက်တပ်မ၅ဘက်မှဆိုရင်တိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးပြည်တွင်းဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒေသခံတွေအခုအချိန်ထိဒုက္ခတွေရောက်နေဆဲပဲဆိုပြီးကရင်လူခွင့်ရေးအဖွဲ့ကစောနန္ဒာစုကအခုလိုပြောပါတယ်
အဲ့လိုမျိုးပေါ့နော်တိုက်ပွဲတွေကတော့ဖြစ်နေသေးတယ်ဒီမနေ့တင်ဒီအလုံးကြီးဖြစ်တာတို့လည်းဖြစ်နေသေးတယ်ပေါ့ဒီပေါ်တာဆွဲတာတွေလည်းကြာစီရတယ်ဒီမနေ့တမဟာတိမဆိုလို့ရှိရင်အခုတိုက်ပွဲဆက်လက်ဖြစ်ပေါ်နေတော့မယ်တမတိဖြစ်တယ်ဒီမနေ့တင်လည်းဟိုဟာတိုက်ပွဲဖြစ်နေမနေ့ကလည်းတိုက်ပွဲဖြစ်နေခင်ဗျာဟုတ်တမနေ့မှာဆိုလို့ရှိရင်စိတ်ရင်းချင်တယ်ကလည်းပြန်ကုန်တော့မှပေါ်လာတာပေါ့နော်ဆိုတော့ဒီတခြားတမန်တွေလည်းပဲလောဆယ်ရဲ့အခြေအနေကတော့မကောင်းဘူးခင်ဗျာဟုတ်ဆောင်းကကျတော့ဒီငါနဲ့နေတဲ့ခါကျတော့သုံးလဲဟိုဖြစ်တာပေါ့နော်ဒီတိုက်ပွဲတွေဖြစ်တယ်တမန်ငါတဲ့ခင်ကအခြေဒီကလည်းလောဆယ်ရဲ့အခြေအနေဆိုလို့ရှိရင်မကောင်းဘူးဒီရွာကဒီဒေသခံတွေတို့လူလတ်ကကွာလာလောက်ချမှုလည်းမရှိသေးဘူးဒီလိုရှိရင်တို့အတက်မှန်အကြောင်းအတွက်လည်းအတူတူကျမလောက်ဆောင်နေသေးဘူးခင်ဗျာဟုတ်
NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ထိုးပြီးဖြစ်ပေမဲ့ KNU တပ်မ9နဲ့စစ်ကောင်စီတပ်တွေဟာနယ်မြေအငင်းပွားမှုတွေနဲ့တိုက်ပွဲတွေမကြာမကြာဖြစ်နေရကနေစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။နှစ်ဖက်တိုက်ပွဲပြင်းထန်လာတဲ့အချိန်စစ်ကောင်စီတပ်တွေက KNU တပ်မ9ထိန်းချုပ်ရနယ်မြေတွေကိုလေယာဉ်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒုက္ခတဲ့တောင်းနဲ့ချီပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာအခုချိန်ထိနေရမပြောင်းနိုင်ကြသူတွေလည်းရှိနေပါရဲ့ရှင်
။ထိုင်းချေဆိုင် view သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ view ကနေတောက်ချာနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လွင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ်ကပ်ဘေးနဲ့အတူစစ်တပ်အာဏာသိမ်းမှုကြောင့်အကျပ်တဲတွေကြားမှာစာသင်အရွယ်ကလေးငယ်တွေအတွက်ပညာရေးမှာအဟန့်တားတွေကြုံနေရပေမဲ့အခက်အခဲတွေကြားမှာပဲအခွင့်အလမ်းတွေလည်းရှိနေသေးတဲ့အကြောင်း 360@ ပညာရေးလုပ်ငန်းကိုတည်ထောင်ပြီးမြန်မာနိုင်ငံမှာဓာတ်သင်ပုံလို့ခေါ်တဲ့ကျောင်းပညာရေးတင်ထောက်ကူပစ္စည်းတွေကိုပထမဆုံးစတင်မိတ်ဆက်ပေးခဲ့သူမလလဝင်းကပြောပါရယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့အင်တာနက်ပုံမှန်မရနိုင်တဲ့နေရာတွေမှာပါ360@ ရဲ့တင်ထောက်ကူပစ္စည်းတွေတုံးနိုင်အောင်လုပ်ပေးနေတဲ့အကြောင်းလည်းပြောပါရယ်မလလဝင်းကိုဆက်သွယ်မေးမြန်းပြီးတော့မက်ခင်ဗျူတွေကတင်ဆက်ပေးထားပါရယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. မင်္ဂလာပါရှင့်မလလဝင်းရေအခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ
်ဟုတ်ပြီမှာ
ပါဟုတ်ကဲ့ပါဆိုအတိတ်ကတော့လေဟိုမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ဒီပညာရေးအပေါ်တက်ရောက်မှုတွေကိုတွေးနေချင်တာပါဆိုတော့လက်ရှိမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါဒီအာဏာသိမ်းမှုရောကိုယ်ပြတ်ပြီးရောတိုင်ထဲမှာစုံရတဲ့အခါကျတော့ဒီစာတင်သားအရွယ်ကလေးတွေအတော်များများဒီကျောင်းကိုမသွားနိုင်တော့တဲ့အခြေအနေတွေဖြစ်လာပါတယ်။တချို့ဆိုလို့ရှိရင်ဒါမိသားစုလိုက်ဟိုလက်နက်ကင် feedback ခါတွေချာမှာပြေးလွှားနေရတဲ့တွေလည်းရှိတယ်။နောက်ကိုဗစ်ကြောင့်မလို့မိသားစုဆုံးရှုံးရတဲ့တွေလည်းရှိတယ်။ဆိုတော့တချို့ကအိမ်မှာအခုလိုအချိန်မျိုးမှာ online ကနေပြီးတော့စာတင်နိုင်နေဆိုပေမဲ့လည်းဟိုအကန့်အသတ်တရားလည်းဒီချိန်မှာအများကြီးရှိနေတာပေါ့နော်။ဆိုတဲ့အခါကျတော့ဒီလက်ရှိအခြေအနေကဒီအခု music ကလေးငယ်တွေရဲ့ပညာရေးမှာဘလောက်ထိမြန်ဆုံးရှုံးနှစ်နာမှုတွေဖြစ်နိုင်လဲလို့ထင်ပါလဲရှင
်ဟုတ်ကဲ့လက်ရှိကတော့ကျွန်တော်တို့20 K12 ပေါ့နော် Kindergarten ကနေပြီးတော့အခြေခံပညာ sector မှာဆိုရင်ကျောင်းသားဥယျာဉ်က17တန်းလောက်ရှိတော့လေနှစ်နာသွားတော့နှစ်နှစ်ရှိပြီပေါ့နော်ကျွန်တော်ကအခုအဝေးရောက်နေတော့ဒီနိုင်ငံတကာရဲ့ဒီပညာရေးဆွေးနွေးပွဲတွေမှာဝင်ပြီးတော့နားထောင်တဲ့အခါမှာသူတို့တွေကဒီ COVID ကြောင့်နှစ်နာသွားတဲ့နှစ်နာမှုကိုတော်တော်လေးကိုကြည်ကြဲလောင်လောင်ဆွေးနွေးနေကြတယ်ကျွန်တော်တို့က COVID တွေမဟုတ်ခုပါထပ်ပြီးတော့ဒီစစ်အာဏာသိမ်းသွားတဲ့ဟာမှာပါထပ်ပြီးတော့ခံစားရတော့ကလေးတွေက COVID အပြင်ထပ်ပြီးတော့နှစ်နာဆုံးရှုံးရပါပေါ့နော်ဒီနှစ်ပိုင်းခွဲကြည့်မယ်ဆိုရင်ကျွန်တော်တို့အခြေခံပညာရဲ့မှာဟိုမူလာတဲ့အလေတန်းနဲ့အထက်တန်းပေါ့နော်လာတဲ့အလေတန်းကတော့အခုချိန်မှာဟိုတော်တော်ဟိုအိမ်ကနေပဲကွက်ကိုမိဘတွေကနေတစင်လင့်လာနေတယ်အထက်တန်းကျတော့လေဒုက္ခတော်တော်ရောက်တာပေါ့တချို့ကြီးဆိုလဲဟိုနိုင်ငံချောင်းတတ်တဲ့ plan တွေပါတယ်ရှိတယ်ဆိုရင်လေအခုချိန်ကတော်တော်ကိုခက်ခဲဖြစ်တဲ့ကာလပေါ့အဲ့တော့ကျွန်တော်ကတော့ဒီနေ့စကားပြောတဲ့အခါမှာနှစ်ပိုင်းလေးခွဲပြီးတော့ပြောချင်တယ်ပေါ့မူလတိုင်းအလေတန်းပိုင်းရဲ့နောက်အထက်တန်းပိုင်းရဲ့အခုချိန်မှာအိမ်မနေနဲ့ဘာတွေလုပ်လို့ရလဲနောက်ပြီးတော့ကျွန်တော်တို့အနေနဲ့ခက်ခဲတိုင်းမှာတော့ဟိုခွင့်ရေးရှိတတ်တယ်ပေါ့နော်အဲ့တော့ဒီအခက်ခဲကိုကြော်လွန်တဲ့အခါမှာကျွန်တော်တို့ခွင့်ရေးထိမြင်အောင်ကြည့်ကြည့်မယ်ဆိုရင်အခက်ခဲကိုကြော်လွန်ဖို့အတွက်ခွန်အားများရမလားပေါ့နော်ကျွန်တော်လည်းအဲ့လိုမျိုးလေးစဉ်းစားလေးရှိပါတယ်ဟုတ်
ဟုတ်ကဲ့ပါဒီအုပ်ဒီလိုအခုလက်ရှိအခြေအနေကဒီလက်ရှိ music လူငယ်တွေအတွက်ကလေးငယ်တွေအတွက်ဘယ်လောက်ထိမျက်နှာမှုဖြစ်စေတယ်လဲဆိုတာအပြင်ကိုနောက်အမျိုးသမီးတွေပေါ့အကျိုးသဖြင့်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါအမျိုးသမီးတွေဆိုတာပညာရေးမှာအများအနေနောက်ကျကြံလေးရှိတဲ့သူတွေပါဆိုတော့အခုလိုလက်ရှိအခြေအနေမျိုးမှာရောအမျိုးသမီးတွေအတွက်ဒီပညာရေးအရာပေါ့နော်ဘယ်လိုတက်ရောက်မှုတွေဖြစ်စေမယ်လို့ထင်ပါလဲ
ဟုတ်ကဲ့အမျိုးသမီးရောအမျိုးသားရောပေါ့နော်ကျွန်တော်တို့နိုင်ငံရောဒီအိန္ဒိယနိုင်ငံဟိုအိန္ဒိယရောနေပေါ်တို့ထက်ဆိုင်တော့ဟိုမိန်းကလေးမို့လို့ပညာသင်ခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေမရှိဘူးပေါ့နော်တို့တန်တူနီးပါးခွင့်ရရတယ်ဒါပေမဲ့ဒီစစ်ဖြစ်လာတဲ့အတွက်ကြောင့်ပို့ပြီးတော့မိဘတွေမှာတားလေးဆိုရင်တော့ဟိုနည်းနည်းပို့ပြီးတော့စိတ်ချလက်ချနဲ့ဟိုပါပေါ့နော်ရဲရဲတယ်သူပို့ပညာသင်ဖို့ရာခွင့်လန်းပို့များနိုင်တယ်ဒါပေမဲ့တမိမိန်ကလေးဆိုရင်တော့တမိရဲ့အိမ်မှာပဲနေပါဆိုတော့ဟိုပါမျိုးပို့များလာနိုင်တယ်ပေါ့နော်အဲ့တော့မိန်ကလေးဖြစ်လာတဲ့အတွက်ကျွန်တော်ပုံမှန်ဟို နိုင်ငံရဲ့ဂျင်းဂျင်းမှုရတော့စနစ်တကျဟိုခွဲခြားထားတာမရှိပေမဲ့အခုလိုမျိုးအခြေအနေပေါ့နော်ဆစ်ဖြစ်လာတဲ့အခြေအနေကြောင့်ဟိုမိန်းကလေးတွေမှာတော့ပို့ပြီးတော့အခွင့်အရေးနေပါတာတော့ဒါရှိနိုင်ပါတယ်ဒီကာလမှာလေတော်တော်လေးရှိနိုင်တယ်ဒါပေမဲ့ online ကပဲလေ့လာမယ်ဆိုရင်တော့မိန်းကလေးယောက်ျားလေးဟိုရော့ပြီးတော့အခွင့်အရေးနေသွားတာတော့တိတ်မရှိနိုင်ပါဘူးလို့ထင်ပါတယ်ဟုတ်အိမ်မှာနေရတဲ့အတွက်အိမ်ဘာကြီးဘာကြီးတွေကိုတော့ပို့ပြီးတော့လောက်လာရတဲ့အထက်မှာတော့တမိမိန်းကလေးပို့များတော့နော်ဟိုအမေဖေရီယာများသောအဖြစ်တားယောက်ျားလေးဆိုရင်ကဟိုပို့ပြီးတော့ chance ပေးလေးရှိတယ်လေပို့ chance ပေးရအိမ်လောက်ကယောက်ျားလေးလောက်စီရတာတိတ်မလို့ဆိုတဲ့ဟာမျိုးဒါပေမဲ့အခုခစ်တဲ့အမိဝါတွေကတော့တားယောက်ျားလေးလည်းငငယ်လေးကတင်ပေးလာတဲ့ဟာမျိုးဆိုရင်တော့တမိမိန်းကလေးကိုလည်းဒါနဲ့တူတူ chance ပေးပြီးတော့စာလေးလာခွင့်ပေးမယ်ဆိုရင်တော့ပို့ကောင်းမှာပေါ့နော်အိမ်မှာနေရလို့တမိအလုပ်ပို့လို့ဆိုတဲ့ဟာမျိုးထက်ပေါ့ဟုတ်
ဆိုတာမလက်လဝင်းဆိုလို့ရှိရေလဲဒါမြန်မာနိုင်ငံမှာဒီဓာတ်တင်ပုံလို့နာမည်ပေးထားတဲ့ဒီတင်ထောက်ကူပစ္စည်းပေါ့နော်စပြီးတော့မိတ်ဆက်ပေးခဲ့တဲ့သူဖြစ်တယ်မြန်မာပညာရေးပို့ပြီးတော့ကြိုးတက်လာအောင်အတွက်ရှေ့တန်းနေပြီးတော့မှဆောင်ရွက်နေတဲ့သူတယောက်လည်းဖြစ်တယ်ဆိုတော့အခုလို့ဒီလက်ရှိမြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေမျိုးပေါ့နော်ကပ်ဘေးကြောင့်မလို့အကြောင်းမသွားနိုင်တဲ့အခြေအနေမျိုးနောက်ဦးစစ်ဘေးကြောင့်မလို့ဦးအကျက်တွေတွေဖြစ်နေတဲ့အခြေအနေမျိုးမှာဒီမလလဝင်းတို့တို့ဒီလိုပညာရေးအတွက်နော်ဆောင်ရွက်နေတဲ့သူတွေအနေနဲ့ကရောဘာရင်းများအတိကလှုပ်ဆောင်ပေးနိုင်မလဲဒီအခုချိန်မှာဒီဒီကလေးတွေပညာသင်ကြားမှုဆက်ရှိနေအောင်ပေါ့နော်ဘာတွေလှုပ်ပေးဖို့အရေးကြီးပါလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်တော့ကတော့နှစ်ပိုင်းသွားတာပေါ့နော်တစ်ပိုင်းကတော့အခမဲ့ app တွေဖန်တီးပေးတဲ့ဟာရယ်တစ်ပိုင်းကရောင်းနေတာရယ်ပေါ့နော်အခုချိန်မှာတော့ရောင်းနေတဲ့ဟာကိုကျွန်တော်တို့တိတ်ပြီးတော့ဦးစားမပေးတော့ဘူးဟိုဝယ်ခြင်းနဲ့လူရှင်တော့ဝယ်လို့ရတယ်ဒါပေမဲ့အဲ့ဒါယူကြောင်ညာလည်းမနေတော့ဘူးဒါပေမဲ့ဘာတွေပို့လောက်လာလဲဆိုတော့ကျွန်တော်တို့ဒီအခမဲ့ပေးတဲ့ app တွေပို့ထုတ်လာနိုင်အောင်ကြိုးစားတယ်ဒီအရင်တော့ကကျွန်တော်တို့အကြောင်းသားပို့ပြူအတွက်ပဲကျွန်တော်တို့ဦးစားပေးပြီးလောက်လာတယ်အကြောင်းသားပို့ပြူဆိုတော့အကြောင်းသားကိုဘယ်လိုအကောင်းဆုံး smart student ပေါ့နော် smart learner ဖြစ်လာအောင်လုပ်ပေးရမလဲဆိုတဲ့ဟာပဲစဉ်းစားတယ်ဒါပေမဲ့ဒီလိုဖြစ်လာတဲ့အခါမှာကျောင်းသားတွေမှာဆရာတွေမရှိတော့ဘူး။နောက်ပြီးတော့ကျောင်းသားတွေမှာပုံမှန်ဟိုဘာပေါ့နော်နေ့စဉ် schedule နဲ့သင်ရတဲ့ဟာတွေမရှိတော့ဘူးဆိုတော့တို့ကိုပို့ပြီးတော့ support လုပ်ပေးနိုင်မှုကအိမ်မှာမိဘတွေနဲ့မိသားစုပဲရှိတယ်။အဲ့တော့မိသားစုကို support လုပ်ဖို့ကကျွန်တော်စဉ်းစားရတော့ကျွန်တော်ဒီ landing video တွေအများကြီးလုပ်ဖြစ်တယ်။ landing ကျွန်တော်တို့ရဲ့ဒီဓာတ်တင်ပုံ Facebook page ပဲဖြစ်ဖြစ် 360 ရဲ့ Facebook page ပဲဖြစ်ဖြစ်တော့ကြည့်မယ်ဆိုရင်တွေ့နိုင်တယ်။ landing video တွေကမိဘတွေကိုဆရာတွေအနေနဲ့ကျွန်တော်တို့ဖြစ်အောင် train ပေးလိုက်တဲ့သဘောပေါ့နော်တကယ်တော့ကိုယ်တိုင်လိုက်သင်ဖို့လိုချင်မှလိုမယ်ဒါပေမဲ့မိဘတွေကဒီဟာလေးတွေသိထားမယ်ဆိုရင်အိမ်မှာသားသမီးတွေစာလုပ်တဲ့အခါမှာထောက်ပံ့ဖြစ်အောင်ဆိုပြီးတော့ဒါတွေကတော့ကျွန်တော်အစ်စ်ထပ်လုပ်ဖြစ်တဲ့ဟာပေါ့နော်ကျွန်တော်တို့ရဲ့ future ချက်ဆိုရင်လည်းကျွန်တော်တို့ဒါဒီဒီကာလကြောင့်ရောနောက်ပြီးတော့နိုင်ငံအခြေအနေကြောင့်ရောအခုဆိုလေ internet ဖို့တွေဈေးတက်လာတယ်လေဈေးတက်လာတယ်ဆိုတဲ့အခါကျကျွန်တော်တို့ online ကနေ streaming ကြည့်ရဲ့ app တွေဆိုရင်ဒါမိဘတွေအတွက်နှစ်ခါကုန်တယ်ပေါ့နော်နှစ်ခါကုန်ကြမှာဆိုလို့ကျွန်တော်တို့ app ဆိုရင်တော့ download လုပ်ပြီး offline သုံးလို့ရတယ်အဲ့တော့ဟိုကိုကဒီ internet ဖို့လဲခြွေတာရောက်တယ်ကလေးကလည်းတောက်လျှောက်ဟိုသင်ပေးနိုင်တဲ့အနေအထားမျိုးပေါ့နော်ကျွန်တော်တို့ဒါမျိုးတွေဟိုပို့ပြီးတော့စူးစမ်းလာပေးပါတယ်ဟုတ်
ပြီးခဲ့တဲ့ဆယ်နှစ်တာကာလလောက်အတွင်းမှာပေါ့နော်ပညာရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေအကျော်လေးရှိခဲ့ပါတယ်ဒါပေမဲ့ဒီနောက်ကိုဗစ်ဖြစ်တဲ့ကိုဗစ်နောက်ပိုင်းကမှမှဒီဆက်အာနာသိမ်းမှုဖြစ်ပြီးနောက်ပိုင်းမှာတော့အခြေအနေကအတော်လေးပြောင်းသွားတာတွေ့ရပါတယ်ဆိုတော့ဒီလိုအခြေအနေပြောင်းသွားတဲ့အောက်မှာရောမလလဝင်းတို့လို့ဒီဆောင်ရွက်နေတဲ့သူတွေအတွက်ရောအခက်အခဲတွေကြုံရတာရှိပါလား
ဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်ကျွန်တော်တို့ဆိုရင်ဒီ NESP ပေါ့နော် National Strategic Planning နဲ့အတူကျွန်တော်တို့လိုက်ပြောင်းနေတဲ့သင်ရိုးတွေကို digitize လုပ်တဲ့ကိစ္စတွေဆိုရင် network မှာပဲခါဆက်ပြတ်သွားရပါဘောเนาะခါဆက်ပြတ်သွားတယ်လောက်ရတာ၊ခံရတာတွေဆိုလဲတော်တော်လေးကိုခဲယဉ်သွားတယ်နောက်တစ်ခုကကျွန်တော်တို့အတန်တွေပေါ့မိသားစုတွေရဲ့မိဘတွေရဲ့အတန်တွေကိုလည်းကျွန်တော်တို့ကြားကျင်တယ်ဘယ်ဟာတွေဆိုအဆင်ပြေတယ်ဘယ်ဟာတွေဆိုပို့ပြီးတော့လိုချင်ပါတယ်ဆိုတဲ့အတန်မျိုးတွေပေါ့เนาะအဲ့ဒါတွေကကျွန်တော်တို့ပို့ပြီးကုနိုင်တယ်အခုလိုကာလမှာတော့တော်တော်လေးကိုခဲယဉ်သွားတဲ့အနေထားပေါ့เนาะကျွန်တော်တို့ကတော့အခုချိန်မှာ360ရဲ့ company ကိုငွေကြေးထက်ပေါ့နော်ငွေကြေးကတော့ကျွန်တော်အခုချိန်မှာမမျောလင်းတော့ဘူးမြန်မာပြည်အတွက်ကဘာကူညီရမလဲပညာရေးနဲ့ပတ်သက်လို့တက်နိုင်ဆုံးကူညီဖို့ပဲကျွန်တော်တို့စဉ်းစားတော့တယ်ပေါ့နော်ကျွန်တော်တို့ဒီကုမ္ပဏီရဲ့ရှေ့လျှောက်ဆက်သွားဖို့ဟာတော့ကျွန်တော်တို့ဒီနိုင်ငံသားအခုဆိုလဲဒါကျွန်တော်တို့နိုင်ငံသားစင်ကာပူတို့အမေရိကတို့မှာဒီ product တွေရောင်းဖို့အဲဒီကနေပြဿနာရှာမြန်မာပြည်တော့ဘလို့ပြန်ပြီးတော့ support လုပ်အောင်လဲဆိုတဲ့ဟာပဲအဓိကဟိုဟာရှာတော့တယ်ပေါ့နော်မြန်မာပြည်ထဲမှာရောင်းဖို့မြန်မာပြည်ထဲမှာလုပ်ဖို့ထက်မြန်မာပြည်ရဲ့ပညာရေးကိုနောက်ကွယ်ကနေဘလို့ support လုပ်အောင်လဲဆိုတဲ့ဟာကိုပဲအဓိကပေါ့နော်ကျွန်တော်တို့ strategyပြောင်းလိုက်ရတယ်ပေါ့အနေထားကုမ္ပဏီရဲ့ direction လဲ shift လုပ်လိုက်ရတော့ဘုံမဖြစ်မနေဘောဟုတ
်မလလဝင်ပြောတာရင်နားထောင်ရနေဆိုရင်တော့အခက်အခဲရှိပြီမယ်လဲမလလဝင်ကတော့ဒါရှေ့ဆက်ဒီအပေါ်မှာအားဆိုင်ပြီးတော့လုပ်နေမယ်လို့လဲနားလဲပါတယ်ဆိုတော့မြန်မာပညာရေးနဲ့ပတ်သက်လို့ပေါ့နော်ကိုယ့်ရဲ့ညွှန်မှန်းချက်ကအခုချိန်မှာအချက်တည်းဖြစ်တော့တချို့ဆိုစိတ်ပြတ်ကြတယ်လေအဲဟိုမလလဝင်အနေနဲ့ရောဒီမြန်မာပညာရေးရှေ့အနာကက်အတွက်ပေါ့နော်ဘယ်လိုများညွှန်မှန်းချက်ထားပါလဲအဲ့ဒီတော့ကိုဘာတွေလုပ်တော့မှာလဲ
ဟုတ်ကျွန်တော်အမြဲတမ်းအဲ့ထရစ်ဖြစ်နေတာဒီတစ်နှစ်တစ်ကြိမ်တိုက်နိုင်ဖို့အမှတ်ကောင်းကောင်းရဖို့ဂုံလူတွေအများကြီးရဖို့အဲ့ဒီမှာပဲစနစ်မှာပဲကျွန်တော်တို့ဒါညက်နေခဲ့တယ်ဗောနော်ဒါပေမဲ့အခုချိန်မှာကျတော့နှစ်နှစ်လဲကြောင်းကနှစ်နာလဲရပြီနောက်ပြီးတော့လဲအဲ့ထရစ်ကြိမ်အောင်ဖို့အသက်ရှင်ဖို့အပူရေးကြီးနေဗောနော်အဲ့ဒီချိန်ထဲမှာပဲပညာသင်နိုင်တဲ့အခွင့်အရေးလေးများရ ကိုယ်တိုင်လည်း active learner ပေါ့နော်နုံနုံကြကြသင်ကြားတဲ့ active learner တွေဖြစ်လာနိုင်တယ်အရင်တော့ကျွန်တော်တို့မိဘတွေဆရာတွေကဥဆောင်ခဲ့တယ်အခုချိန်မှာတော့တို့ကိုတို့ဥဆောင်ခိုင်းတဲ့ဟိုအခွင့်အရေးတည်းရရလာတယ်လို့ထင်တယ်အဲ့လိုလို့ဖို့အိမ်ကမိသားစုကတော့ထောက်ပံ့ပေးနိုင်အကောင်းဆုံးပေါ့နော်ထောက်ပံ့ပေးဖို့ဆိုတော့တခြားတော့မဟုတ်ပါဘူးအိမ်မှာတို့အတွက်ပုံမှန်စာလုပ်တဲ့အချိန်လေးပေါ့ဟိုကျွန်တော်တို့9နာရီနဲ့7နာရီတို့စာလုပ်တယ်နေ့လေ10နာရီနဲ့2နာရီစာလုပ်အဲ့လိုပုံမှန်ချိန်လေးစကေဂျူးလေးထားပြီးတော့အဲ့ချိန်ညရင်အင်္ဂါတမိဆိုလဲတမိမခိုင်းမဲနဲ့သူစာလုပ်တဲ့ချိန်လေးမှာပေါ်ပန်ပို့ပြီးတဲ့ဟာမျိုးပေါ့နော်ဒါဆိုရင်တော့ကျွန်တော်ထင်တယ်ကျောင်းသားပုံပြစနစ်ကိုစနစ်ရဲ့နိုင်ငံရဲ့နိုင်ငံရေးချိန်လေးကြောင့်တွန်းပို့လိုက်လို့ကျွန်တော်တို့နိုင်ငံကမြတ်ထွက်သွားတဲ့တည်ရဖြစ်နိုင်တယ်နော်ကျောင်းသားပုံပြစနစ်ကိုပို့ပြီးတော့ဟိုရှင်းပါလာတယ်ရှင်းပြလာတယ်ကျောင်းသားတွေအများကြီးထွက်ပေါ်နိုင်တယ်လို့ထင်ပါတယ်ဟုတ
်ကဲ့ပါအခုလို့ video တက်အချိန်ပေးဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့် Okay ကျေးဇူးတင်ပါတယ်
ဘကင်ဗီဒီယိုစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်သိပ္ပံနဲ့နီးပညာအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ယူရိုကမရှိယာမန်ဟတ်တန်ရက်ကနေတိတ်မွေးလာတဲ့အမေရိကအရှိဘက်ကန်ယူရန်အနီးကတဆက်တိုက်ကလေးမှာသမရထောမက်စ်ဂျက်ဖာဆင်ရဲ့မျိုးဆက်တူနေထိုင်ပါတယ
် I'm a sixth grade grandson
I'm really သူကသမရဂျက်ဖာဆင်ရဲ့မျိုးဆက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဖို့တော်တော်စိတ်မသက်မသာဖြစ်ရတယ်လို့ဆိုပါတယ် Lucian Truscott က
I would come home and say, "We're studying Thomas Jefferson in American history." My mother would say, "Don't you dare raise your hand."
အင်ကိုရောက်တဲ့အခါမှာဒီနေ့ Thomas Jefferson နဲ့ American သမိုင်းအကြောင်းသင်ရတယ်လို့ပြောတဲ့အခါအမေကဒါမင်းက Thomas Jefferson ရဲ့မြစ်ဆိုတာဘယ်သူ့ကိုမှမပြောရဘူးအတန်းတည်းကတခြားကလေးတွေထက်မင်းကဘာမှပိုသားမနေပါဘူးဆိုပြီးပြောပါတယ
်တတိယမြောက် American သမ္မတ Thomas Jefferson ရုပ်တုကိုမြို့တော်ခန်းမမှာဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့နယူးယောက်မြို့တော်ဝန်ယုံမှအကျိတ်နဲ့ဆွေးနွေးခဲ့ကြစဉ်မှာအဖွဲ့ဝင်တချို့က Truscott ကိုအချိန်ချင်းဆက်သွဲပြီးတော့တိုင်ပင်ခဲ့ပါတယ်အဲဒီနောက်တော့ရုပ်တုကိုနယူးယောက်သမိုင်းပြတဲ့အခမ်းမမှာပထမထမ်းရှိမှာဖြစ်ပြီးနောင်ကျရင်တော့စာဖတ်ခန်းမအတွင်ပြောင်းရွှေ့ထားမယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြပါတယ် Washington DC မှာလည်းမူရင်းကျေးရုပ်တစ်ခုရှိပါတယ်ဒီကျေးရုပ်နှစ်ခုလုံးကိုရေရက်အရာရှိဂျူးလူမျိုး Uriah Phillips Levy ကအစိုးရကိုလှူဒန်းခဲ့တာပါThomas Jefferson ရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်တဲ့အနေနဲ့အင်ချမ်းမြေရင်းနှီးမြှုပ်နှံသူပရဟိတသမား Phillips Levy ကရုပ်တုတွေလှူဒန်းခဲ့တာပါနယူးယောက်မြို့တော်ခန်းမမှာသမရ Jefferson ရုပ်တုဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့နှစ်20လောက်ကတည်းကစတင်မေးခွန်းထုတ်လာခဲ့ကြတာပ
ါ When we were growing up we were never taught that Thomas Jefferson was a slave owner
ကျွန်တော်တို့တွေကြီးပြင်းလာချိန်မှာ Thomas Jefferson ဟာကျွန်းပိုင်ရှင်တစ်ယောက်ဖြစ်တယ်ဆိုတာမသိခဲ့ရပါဘူးအတိတ်ကမွန်တီချဲလိုစိုက်ခင်းမှာဆိုရင်လဲကျွန်းဆိုတဲ့ဝါဟာရကိုကြားတော်ကြားရမှာမဟုတ်ပါဘူ
း Lucian Truscott ဟာနေရာဒီမှာဆိုရင်မွန်တီချဲလိုမှာနေပါတယ
် When I was a little kid I actually bounced
နေရာဆိုရင် Thomas Jefferson ရဲ့အိမ်အပေါ်မှာခုံပေါက်ကစားခဲ့ပါတယ်လို့သူကပြောပါတယ်။ Washington DC က Jefferson အမတ်တရဗိမာန်မှာဆိုရင်တခြား American သူရဲကောင်းတယောက်ယောက်ရဲ့ရုပ်တုနဲ့အစားထိုးဖို့လေ2020တုန်းကသူဟာ New York Times သတင်းစာမှာအကြံပြုစာရေးသားခဲ့ပါသေးတယ်။လူသားအလုံးဒန်းတူညီမြမွေးဖွားလာကြတာဖြစ်တယ်လို့ပြောပြီးတော့အဲ့ဒီအတိုင်းမလုပ်ခဲ့သူအစားအဲ့ဒီစကားရဲ့အတိုင်းလိုက်နာကျင့်သုံးတဲ့သူကိုဂုဏ်ပြုတင်ကြောင်းသူကယူဆပါတယ
်။ We have to have our whole history told.
လူကြိုက်များတဲ့သူ့ရဲ့ကောင်းကြောင်းတွေကြီးတာမဟုတ်ပဲသမိုင်းတစ်ခုလုံးကိုသင်ရမှာပါဒါကြောင့်ဝါရှင်တန်ကသောမက်စ်ဂျက်ဖာဆင်ရုပ်ထုပဲဖြစ်ဖြစ်အခုဒီကဟာပဲဖြစ်ဖြစ်ရွှေ့ဖို့အကြံပေးခဲ့တာပါမလေးမစားပြောတာမဟုတ်ပါဘူးလေးစားပါတယ
်နယူးယောက်မြို့ကောင်စီဝင်ရဲ့ဆုံးဖြတ်ချက်ကို Truscott ကလည်းသဘောတူပါတယ်ရုပ်ထုကိုတော့နောက်နှစ်ဧပြီလမှာရွှေ့ပြောင်းမှာပါခင်ဗျာ စာကျဉ်းစာစံတွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင်အထည်ပေါ်တော့မှာပါမပြောကုန်ကြက်ယူပါဝင်အိမ်တွေကစာကျဉ်းစာစံတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါမြို့ကန်တဦးဖြစ်တဲ့ Joy Klingberg က
I appreciate that
တမချားတဲ့ပုံနဲ့အလွယ်တကူဆွပြလိုက်ရုံပါပဲ။ဘာမှတိတ်လို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေဖော်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။ California ကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Francisco မြို့တွေမှာဇန်နဝါရီမှာဒီ season စတင်မှုမလွယ်ကူသေးပါဘူး။ America မှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အထိဆွပြလိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန်ရရှိတဲ့မီသိန်းဓာတ်ငွေထုတ်လွှင့်နေပါတယ်။လေလူတွေကဒီမီသိန်းဓာတ်ငွေတွေရဲ့15ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပါ။ရိုးလိုခရိုင်အမိုက်ဆွပြေးဌာနညွှန်ကြားမှုရာမင်ယက်စတနီက
Yes because it means that
ဒီတိုင်းမြေမြုပ်မေးမပစ်လိုက်ပဲနောက်နာကက်မျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပါ။
စာကျဉ်းစာကျဉ်းတွေကိုအခုလိုစနစ်ကျဆွန့်ပြရမှာအတွက်အမှိုက်သိမ်းကပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တို့မှာလည်းစားတောက်ဆိုင်ကစာကျဉ်းစာကျဉ်းတွေကိုတီးကြဆွန့်ပြဖို့ဆောင်ရွက်ထားသလိုဗမောင်ပြည်နယ်မှာဆိုရင်တော့အိမ်နိုင်ရဒီစင်းမင်းကိုလိုက်နာရပါတယ်ကယ်လီဖိုးနီးယားတက်သူက Net Span က
I think this is important. I think this is a good way.
ဆောက်အကျဉ်းချန်တွေကိုအလေအလွတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်။ဒီအစားအစာတွေဟာမြေကြီးကလာပြီးသူလာခဲ့တဲ့နေရာမှာပြန်စုပြင်တင်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျဉ်းစားကြံအမိုက်တွေကိုလက်ခံနိုင်ပါသေးတယ်ခင်ဗျာ။ဒီအမျိုးမှာအသက်5နှစ်ကနေ17နှစ်ကြာကလေးတွေဟာကိုဗစ်ကာကွယ်ဆေးစထုတ်နေကြပါပြီ။အမေရိကမှာလူငယ်အထူးထက်ဆုံးလေးဖြစ်တဲ့နယူးယောက်မှာလာမယ့်ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးပုဂ္ဂလိကစီးပွားရေးလုပ်ငန်းပေါင်း 38,400 လောက်ကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးကြဖို့နယူးယောက်မြို့တော်ဝန် Bill de Blasio ကစီမံသတ်မှတ်ခဲ့ပြီးတဲ့နောက်အခုအခါမှာထပ်ပြီးတော့ချက်ထွင်ဆောင်ရွက်လာတာပါ။အလွန်ကူးစက်လွယ်တဲ့ Omicron ကိုဗစ်မျိုးကွဲတဲ့အမေရိကန်ပြည်နယ်တွေမှာကူးစက်မှုရှိလာနေခြင်းပဲဒီယောဂကူးစက်မှုတားဆီးဖို့ဆောင်ရွက်လာတာလည်းဖြစ်ပါတယ
် I don't think people actually have enjoyed
လူတွေသူတို့စိတ်ကြိုက်လုံခွင့်ရှိတယ်လို့တော့မထင်ပါဘူးကာကွယ်ဆေးထိုးရင်ထိုးမထိုးရင်ကိုဗစ်ကူးစက်ခံရပြီးတော့ဘယ်မှသွားနိုင်တော့မှာမဟုတ်ပါဘူ
းစားသောက်ဆိုင်ကြီးအပြင်ဝင်ရောက်ခွင့်အကြောင်းရဲ့အားကစားအသင်းအကအသင်းနဲ့ဂီတာ DIY နေမှာပါဝင်နိုင်မှုအတွက်အသက်5နှစ်ကနေ17နှစ်ကြာကလေးတွေဟာဒီဇင်ဘာ14ရက်နောက်ဆုံးထားပြီးတော့ဆေးတစ်ကြိမ်ထိုးထားပြီးသားဖြစ်ရမှာပါအသက်12နှစ်အထက်ကလေးတွေကတော့ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ရပါမယ်တချို့ကတော့အခုလိုအတင်းကျပ်လုပ်ခိုင်းတာမျိုးကိုမကြိုက်ပါဘူ
း People should have a choice to get
လူတွေမှာရွေးချယ်ခွင့်ရှိတယ်ပါပဲဆေးမထိုးခြင်းမူဆိုရင်တော့လေမထိုးစိန်နဲ့ပေါ့အမေရိကဆိုတာကလွတ်လပ်တဲ့နိုင်ငံမှာ
အမေရိကပါဝင်နိုင်ငံတို့မှာနှာခေါင်းစည်းတက်ကာဝယ်ဆေးထိုးမှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေလည်းရှိနေပါတယ်ဒါဟာရွေးချယ်ပိုင်ခွင့်ရှိရမယ်ဆိုပြီးတော့သူတို့ကတောင်းဆိုနေကြတာပါဒါပေမဲ့လည်းကာဝယ်ဆေးထိုးမှသာလူတွေဟာပုံမှန်သွားလာလုတ်ကင်နေကြမဲ့အခြေအနေမျိုးလိုလားနေကြပါတယ
် I think it's not it doesn't hurt that much
ဆေးထိုးတာကမနာပါဘူးဆေးကလည်းနည်းနည်းလေးအက်ကလည်းတိတ်တိတ်လေးဆိုတော့ဆေးထိုးတာကိုသိလိုက်ရမှတောင်မဟုတ်ပါဘူ
းအမေရိကန်တွေဆေးထိုးလာဖို့ပြည်နယ်အစိုးရတွေကစုငွေတွေပေးပြီးတော့ခေါ်ယူခဲ့ပူပါတယ်အထူးသဖြင့်နယူးယောက်လိုဒေသမှာလူများပြားထက်မှန်သေဆုံးတာမျိုးမဖြစ်အောင်လဲတာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်အိမ်တိအိမ်မှာအတူနေထိုင်ကြတဲ့မိသားစုမှာကလေးငယ်တွေဆေးမထိုးရသေးတာကြောင့်ကြံတဲ့မိသားစုဝင်တွေဟာနှာခေါင်းကြီးမချွတ်ပဲနေရတာကလည်းတိတ်တက်တောင့်တက်တာမရှိလာပါဘူး
I agree with this mandate. I think it's necessary.
ကျမကတော့အခုလိုစီမံသတ်မှတ်လိုက်တာကိုထောက်ခံပါတယ်။ကလေးတွေတခြားသူတွေနဲ့သူတို့သဘာဝစော်ကစားနိုင်ဖို့ကြောင်းသွားနိုင်ဖို့ဆိုရင်ဒါဟာလိုအပ်တယ်လို့နေမကောင်းဖြစ်မှလည်းစိုးရိမ်စရာမလိုတော့ပါဘူး
။နယူးယောက်မှာတော့အရွယ်ရောက်ပြီးသားလူကြီးရဲ့89ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးသားဖြစ်တာကြောင့်အမေရိကန်ပြည်အောင်စုကာကွယ်ဆေးထိုးနှုန်း 83.5 ရာခိုင်နှုန်းထက်တောင်များနေပါသေးတယ်ခင်ဗျာ။
ကောင်စူစီတင်ဆက်တဲ့သုရဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ရမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဗီဇာပြောင်းပိုးမျိုးသစ်ဒီအိုမီကရွန်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆင်တက်ခွဲခံလေးလာစမ်းစစ်ရေးဌာနအကြီးအကဲဒေါက်ခင်စာဝင်းပြည်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ကာယောဂါဗီဇာပြောင်းပို့မျိုးသစ် Omicron နဲ့ပတ်သက်ပြီး American နိုင်ငံ Utah ပြည်နယ် Nelson တခွဲကန်းလေးလာဆန်းစစ်ရေးဌာနအကြီးအကဲဒေါက်ကင်စာဝင်းပြေကပြောပြပေးပါတော့
အခုမျိုးစိတ်ကွဲတစ်ခုပေါ်တဲ့ scientific name တို့ဒီပေးကြတဲ့ခါကျတော့ B1.2. အဲ့လိုမျိုးတွေဖြစ်တယ်အဲ့ခါကျတော့သူဒီအများပြည်သူတွေအတွက်ကိုခေါ်ရလွယ်အောင်လို့ဆိုပြီးတော့ရည်ရွယ်ချက်နဲ့ WHO ကမေလတုန်းကနေစပြီးတော့သူတို့ naming system တခုလုပ်ပြီးတယ်ပေါ့နော်အဲ့အမှားသူက alpha beta gamma delta ဆိုတာ ABCD အဲ့လိုမျိုးဒါ Greek ဒီ alphabet တွေပုံမှန်မူတည်ပြီးသူက naming system ကိုလုပ်ပေးလိုက်တယ်ဟိုနာမည်ပေးလာတဲ့ဟာအခုဒါ73ခုမြောက်ပေါ့နော် Omicron ကတော့သူကဟို Greek ရဲ့ alphabet မှာဆိုရင်တော့15ခုမြောက်သူကဖြစ်တယ်ဒါပေမဲ့ Greek alphabet ရဲ့73ခုမြောက်နဲ့14ခုမြောက်ပဲသူက new နဲ့zai ဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒီဟာတွေကိုမသုံးချင်လို့အတွက်ကြောင့်သူ15ခုမြောက်ကိုသူတို့ကြော်ပြီးတော့ Omicron ဆိုပြီးနာမည်ပေးခဲ့ပါတယ်ဟုတ်
တော့ကင်ဆာဝင်းပြတို့ယောဂပုံနဲ့ပတ်သက်ပြီးတော့သူ့ကြေတနာလောက်တဲ့အထဲမှာဆိုလို့ရှိရင် Omicron နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားဗာများတွေ့ပါလေပြောပြပေးပ
ါသူဒီမျိုးစိတ်ကကိုစပြီးတော့ပြန့်လာတဲ့ဟာတွေတွေ့နေရတဲ့ခါကျသူတို့တွေဒါကြောင့်မို့ဒါ variant of concern ဆိုပြီးသူတို့စပြီးပြောနေကြတယ်ပေါ့နော်သူက variant of interest ကနေ VOVOIR နဲ့ပြီးတော့ VOC variant of concern ဆိုပြီးသူတို့ UTA ပြောင်းလာတယ်ပြောင်းလာဆိုသူ့မှာအဓိကဘာထူးခြားတာရှိလဲဆိုလို့ရှိရင်သူကဒီမျိုး mutation ပေါင်းအခု30လောက်သူ့မှာရှိတယ်။အခုနှစ်ခုတစ်ခုတည်းပြောင်းတာနှစ်ခုတည်းပြောင်းတာဒါမှမဟုတ်လို့ရှိရင် group တစ်ခုလိုက်ပြောင်းတာအဲ့ဒါအနေနဲ့အခုသူကအခုဒီတစ်ခုမှာဆိုလို့ရှိရင်သူက alpha မှာပြောင်းတဲ့ဟာကဟာတွေလည်းပါတယ် beta မှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ် gamma delta အဲ့ဒီဟာတွေမှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ်အဲ့ဒီဟာတွေအပြင်ကိုသူကတခြားသူ့ရဲ့ဒီသူ့ပြီးသက်ထပ်ပြောင်းတဲ့ဟာတွေလည်းထပ်ရှိသေးတယ်ဆိုတဲ့ခါကျအဲ့ဒီဟာတွေပေါ်မူတည်ပြီးတော့သူကဟိုစုစုပေါင်းအကုန်လုံးပေါင်းလိုက်တဲ့ခါကျရင်သူကဒီဟို virus ရဲ့ဖွဲ့စည်းပုံမှာ structural protein ဖွဲ့စည်းပုံမှာပါတဲ့ဟာတွေရောနောက်ပြီးတော့ spike protein မှာပါတဲ့ဟာတွေရောနောက်အဲ့ဒီဟာတွေအကုန်လုံးမှာသူကအမျိုးမျိုးတွေပြောင်းပြည့်တယ်ပေါ့အဲ့ဒီတော့ကြောင့်မို့သူကဒါအောင်ဆိုလို့ရှိရင်သူတို့ဘယ်လိုမျိုးဟိုကာကွယ်မလဲဆိုတဲ့ဟာမျိုး question စပြီးမေးလာတယ်ပေါ့နော်အဲ့ဒီဟာရဲ့နောက်သူကပို့ပြီးတော့ပြန့်လာလွယ်နေတယ်ဆိုတော့ဟိုဘာဆက်ဖြစ်အောင်မလဲဆိုတဲ့ question တွေထပ်ပြီးမေးလာတာပေါ့ဟုတ်ကဲ့
ဟုတ်ဆိုတော့ဒီခုနကပြောတဲ့အထက်မှာဒီဗီဇပြောင်းတာအရင်ဗီဇပြောင်းခဲ့တဲ့ပုံစံတွေလည်းသူ့မှာထပ်တွေ့နေရတယ်ဆိုတော့ဒီဥစ္စာကအန်တီရဘလောက်လောက်ကြီးပါလဲပြောပြပေးပါ
အခုလောလောဆယ်ကသူတို့ဒါလေးလာနေစေဖြစ်တယ်ပေါ့နော်လေးလာနေစေဆိုတော့သူတို့ဘလောက်ထိဘနစပုံများနိုင်တယ်ကူးစက်မှုနှုန်းဘလောက်များနိုင်တယ်ယောဂပြင်းထန်မှုနှုန်းဘလောက်များနိုင်တယ်ဆိုတဲ့ဟာကိုသူတို့statistic စရင်းအင်တာချက်မှုအရာမပြီးသေးဘူးမပြီးသေးတဲ့အခါကျတော့ဒါပြောလို့မရသေးဘူးပေါ့နော်ဟို unification ကတော့အခု30လောက်ရှိတယ်အဲဒီဟာနောက်ဆက်တွဲအကျိုးစားဘာဖြစ်မလဲဆိုတာကိုတို့ပြောလို့မရသေးဘူးသူတစ်ခုချင်းစီအကုန်လုံးဟိုလိုက်ပြီးတော့လေးလာနေတော့သူတစ်ခုတစ်ခါလေးကြာလို့ရှိရင်သူ mutation ကဒီဘက်တစ်ခုဟိုတစ်ခုနဲ့တစ်ခုနဲ့ပေါင်းတဲ့အခါကျလို့ရှိရင်ဘလို့ကိုပိုဖြစ်တစ်ခုတည်းသီးသန့်ဖြစ်တယ်နောက်တစ်ခုသီးသန့်ဖြစ်တယ်သီးသန့်နေဖြစ်နေတဲ့ mutation เนี่ยအကုန်လုံးပြောင်းရင်ဘလို့ effect ဖြစ်မလဲဆိုတဲ့ဥစ္စာအဲ့ဒါမျိုးကိုလည်းတစ်ခါတက်ပြီးတော့လေ့လာရသေးတာတော့ကြောင့်မလို့ဟိုဗနစဆိုတဲ့ဟာမျိုးကဟိုဥစ္စာပြောလို့မရသေးဘူးပေါ့အဓိကအခုလောဆယ်သူတို့ရဲ့ဟိုအဓိကဟို interest ပေါ့နော်အဓိကစိတ်ဝင်စားတာကလက်ရှိရှိနေတဲ့ကာကွယ်ဆေးတွေကသူ့ကိုဘယ်လောက်ထိကာကွယ်ပေးနိုင်တယ်လဲလက်ရှိရှိနေတဲ့ immunity နဲ့ဆိုလို့ရှိရင်သူ့လာမယ်ဆိုလို့ရှိရင်ဘယ်လောက်ထိကိုရီးယားဟိုစိတ်ယုံတက်မှုနှုန်းယောဂပြင်းထန်မှုနှုန်းဘယ်လောက်ထိကာကွယ်ပေးနိုင်တယ်သူကအခုဒီဟာကိုသူတို့ target လုပ်ပြီးတော့လုပ်နေကြတယ်ပေါ့ဟု
တ်ဆိုတော့ဒီလိုလုပ်တဲ့အထက်မှာပေါ့နော်အခုဒီဆေးတွေထဲမှာအဓိကတော့ Pfizer BioNTech ရှိတယ်။နောက်ပြီးတော့ Moderna ရှိတယ်။ Johnson & Johnson ရှိတယ်။တရုတ်ဒီဘက်ကလာတဲ့ Sinopharm နဲ့ Sinovac ဆိုရှိတယ်။နောက်အိန္ဒိယဘက်ကဟိုဒီဆေးတွေထဲမှာပေါ့နော်။ပေါ့နော်။ဘယ်ဆေးကတက်ရမှုဘယ်လောက်ရှိလဲဆိုတာနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဟုတ် Pfizer တော့အခုဒီနောက်ဆုံးပေါ့ဒီဇင်ဘာ14ရက်နေ့ထွက်တဲ့ news အရတော့ Pfizer နေသူတို့ကသူတို့ two dose ဆိုလို့ရှိရင် neutralization လုပ်တဲ့ဥစ္စာပေါ့ neutralization ဆိုတာဒီ virus ကဝင်နေ virus ကဝင်လာတဲ့ဒီ T cell အနေနဲ့ပေါ့သူတို့ T cell တွေရနေပြီးတော့သူတို့ပြန်ပြီးတော့ခုခံအဲ့ခုခံတဲ့ဥစ္စာ neutralize လုပ်တာပေါ့ virus ရဲ့ antigen ကိုသူတို့ antibody ကနေ neutralize လုပ်တယ်ဆိုတာခုခံတိုက်ဖြတ်ပေးတာပေါ့နော်တိုက်ဖြတ်ပြီးဓာတ်ကိုဖြည့်ဖြောက်ပေးတာပေါ့အဲ့ဒီဟာကသူကဒီအခုလောလောဆယ်ရှိတဲ့ဟာဆိုလို့ရှိရင် two shot ဆိုလို့ရှိရင်က ဟိုနှစ်ခုပဲဆိုလို့ရှိရင်တို့ကဟိုခုခံနိုင်တဲ့အာတော်တော်လေးနည်းတယ်ပေါ့နော်ဆိုတော့ booster ထိုးရတယ် booster ထိုးရတယ်ဆိုတော့ booster ထိုးပြီးသွားတဲ့ခါကျလို့ရှိရင်တော့သူ့ရဲ့ကာကွယ်မှုဟာဒီ delta ကိုဒီ omicron ကာကွယ်နိုင်စွာငါ delta ကာကွယ်ဆိုရင်ဇွမ်းနဲ့သူကတိတ်ပြီးတော့မကွာဘူး delta ကိုဥမာ44ရာခိုင်နှုန်းကာကွယ်ပေးနိုင်နေဆိုရင်ဒီ omicron 43ရာခိုင်နှုန်း approximately ကာကွယ်ပေးနိုင်တယ်ပေါ့ဒါပေမဲ့သူတို့ Moderna နဲ့ Johnson & Johnson ကိုသူတို့ဒီလိုအခြေအနေတွေမေးကြည့်တဲ့ဟာမှာတော့ဒီ14ရက်နေ့အထိ reply မပြန်ပါသေးဘူးပေါ့အခုလေးလာနေစေထွက် data တွေစပ်ပြီးထွက်လာတဲ့ဥစ္စာကိုပဲစောင့်ပြီးကြည့်ရမှာ
မြန်မာနိုင်ငံမှာကျတော့ဒီအိန္ဒိယလာတဲ့ဆီထိုးကြတယ်နောက်တရုတ်ပြည်ဘက်ကဝင်နေဆီထိုးတယ် Russia ဆီထိုးတယ်ဆိုတော့ဒါသူတို့တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေပါများတွေ့ပါဒီကာဝယ်ဆေးတွေက Omicron နိုင်သလားဗာလေ့လာထားတာများတွေ့ပါ
Astrazeneca ကကြတော့သူနော်သတင်းလာနေရပြောတာ AstraZeneca သူတို့2 dose ကိုတော့သူတို့ဒီ Omicron အတွက် antibody အပြည့်အဝသူတို့တိတ်အားမရှိဘူးပေါ့နော် booster set ထိုးရမယ်ပေါ့ဘောနော် booster ဆိုရင်တော့ဒီဥမာ Pfizer လိုမျိုးတိတိတည်းဘယ်လောက်ရာခိုင်နှုန်းဖြစ်နိုင်မလားဘယ်လောက်ရာခိုင်နှုန်းဖြစ်နိုင်မလဲဆိုတော့သူတို့ဒါစက်ပြီးလေ့လာအောင်အိုဆိုင်နိုဖာနဲ့ဆိုင်နိုဗက်နဲ့ကတော့ဒါတို့ဟိုကျွန်မအနေနဲ့တော့မတွေ့သေးဘူးပေါ့နော်ဟိုရုရှားဟာဆိုလို့ရှိရင်လည်းရုရှားဒီစပတ်နစ်လေဟို WHO မှာဘယ်လိုမျိုး update လုပ်မလဲဆိုတော့စောင့်ကြည့်နေတော့မှာဒီ3ခုကိုတော့ကျွန်မစောင့်ကြည့်နေတော့မှာကျွန်မအနေနဲ့ဟုတ်ကဲ့
ဒီ Omicron ရဲ့ကူးစက်မှုကအရင်မြန်တယ်ပေါ့နော်မြန်တယ်ဆိုတော့ပေါ့နော်အရင်ဒီဗီဇာပြောင်းမျိုးစိတ်တင်တဲ့ဒီ Omicron နဲ့ပေါ့နော်အခြေအနေလေးနည်းနည်းရှင်းပြပေးပါဘယ်သူကဘယ်လောက်ဘယ်လိုမျိုးကူးစက်လဲပေါ့နော
်အခုလောလောဆယ်အထိမှာ delta dominant strain ဖြစ်နေမှာ dominant strain ဆိုတဲ့ဟာအပြင်မှာအများစုပြန့်နေတာအဲ့တော့ delta ပြန့်နေတယ်အနောက်ကနေပြီး omicron ကလိုက်တယ်မယ်ဒါပေမဲ့သူ့ရဲ့ဒီပြန့်တဲ့ဒီ omicron ကသူကသူ့ structure တစ်ခုလုံးမှာလည်းပြောင်းနေတဲ့ဟာကြီးအများကြီးဖြစ်နေတဲ့အတွက်ကြောင့်မလို့ delta လောက်မပြန့်ဘူးဆိုရင်တော့မှသူ့ရဲ့တန်ခံနိုင်အားတော့သူကဒီ Janet strain တွေထဲ Janet မျိုးဗီဇဟိုမျိုးစိတ်ကွဲတွေထပ်စားလို့ရှိရင်သူကတန်ခံနိုင်အားတော့သူကပို့ပြီးတော့ဟိုပြီးတော့ဆွမ်းနေပေါ့နော်သူကဟိုတောင်တိုင်ဟိုနှစ် dose နဲ့သူများတွေတခြား strain တွေက2 dose နဲ့ရရဆိုရင်သူက2 dose နဲ့မရဘူး3 dose မှရမယ်ဆိုတော့ဒါအဲ့ဒီဟာတခုတော့စပြီးကွာနေပြီပေါ့သူကာကွယ်ဆေးတွေအပြင်ကသူတို့ဒီတောက်ဆေးတွေရောသူတို့ဟိုစမ်းကုန်လုပ်နေဒီ3 dose အပြင်ကိုဗာဆက်လုပ်အောင်လဲဆိုတော့ကျမတို့ဒီ data ရတဲ့ data ပေါ်မှာမူတည်ပြီးတော့strategy ကိုပြောင်းအောင်ပါပေါ့
okay ကျေးဇူး
များကြီးတင်ပါ okay ပါရှင်ဒီ
ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်တွေတိတ်ပန်တဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပန်တဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေတောက်ချနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတက်လက်ခြေညာပေးမှာဖြစ်ပါတယ်ခင်ဗျာဒီမှာဒီမိုကရေစီရေလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ရေးဆိုင်ရာဥရီပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီအမေရိကန်အထက်လွှတ်တော်အမတ်မစ်ချ်မကွန်နယ်ဦးဆောင်ပြီး2022ခုနှစ်ဘန်နာနှစ်အတွက်NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးလုံပိုင်ခွင့်ဥပဒေပါမြမအရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမရလက်မှတ်ရေးထိုးဖို့ပဲပေးပို့လိုက်ပြီးဖြစ်ပါတယ်မြမစစ်ကောင်စီပေါ်အရေးယူဖို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလိုပြည်သူ့ကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမှတ်ပြုရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းအရာရှိတွေအနေနဲ့နှလားထွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်အမတ်မကောနော့ကဖြည့်ဆွတ်လိုက်တာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးတောက်လျှောက်ထောက်ခံလာတဲ့မကောနယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩဇာကြီးတဲ့အထက်လွှတ်တော်အမတ်တွေပေါင်းပြီးတော့ဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးကိုလည်းထည့်သွင်းထားပါတယ်။ရန်ကုန်တိုင်းတွင်ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တယောက်ထဲကိုဆွဲဆူထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးကြီးမှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုပထမဆုံးကြိမ်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါရခင်ဗျာ ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ပီတာဟန်လီနဲ့ဟောလီကိတ်ဖာတို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ချနေညပိုင်းမှာပါသာအစီအစဉ်တွေကိုလိုင်းလိုမီတာ1925 30နဲ့လိုင်းလက်190တို့ကအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.